Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနေညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2015ခုနှစ်ဇူလိုင်လ2ရက်ကြာတာရင်းနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့ညနေအတွက်အစီအစဉ်မူကတော့ကျမခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါပါ။ဖိလစ်ပိုင်နိုင်ငံအလဲပိုင်းကကမ်းခြေတစ်ခုမှာတင်းမောတဆင်းတိမ်းမောက်သွားတဲ့အတွက်လူပေါင်း36ဦးသေဆုံးပြီးအများအပြားလည်းပျောက်ဆုံးနေပါတယ်။ဂရိနိုင်ငံမှာတော့တင်းရင်းနဲ့ကျင်းပမဲ့လူမှုဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကဥရောပကျွေးရှင်တွေရဲ့အစီအစဉ်ကိုလက်ခံမဲပေးကြမယ်ဆိုရင်သူလောက်ကနှုတ်ထွက်မယ်လို့ဂရိဘန္နာဝီအေးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခင်ပြထွေး
။ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံမှာငါးဖက်အလို့သမားတွေဆန္ဒပြနေကြတာဘာကြောင့်လဲဆိုတာပြောပြပေးဖို့ရှိသလိုမြမစည်းဝါးရေးအကြဘက်ကိုဥတီနိုင်တဲ့အကြောင်းနိုင်ငံကငွေကြေးရပုံငွေအဖွဲ့ IMF ရဲ့သတိပေးချက်နဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်မှုတွေရှိနေပါလဲ။
အဲ့တော့အရေးကြီးတာတော့ဈေးကွက်ကအခြေခံသဘောတရားအရာပေါ်ပေါက်နေတဲ့ဒီလိမ့်လိုက်နှုံးနဲ့ဤဆက်တဲ့နှုံးကိုပဲသူကဟိုယူဖို့လူ
မြန်မာစီးပွားရေးလုပ်ငန်းရှင်တချို့ရဲ့ပြောဆိုချက်တွေကိုမကြခင်မှာစူးစီးတင်ပြပေးပါမယ်။တခါမြန်မာနိုင်ငံဖွံ့ဖြိုးရေးအထွေကမ္ဘာ့ဘဏ်ကဘလို့အကူအညီတွေပေးနေတယ်လဲဆိုတာနဲ့မြန်မာနိုင်ငံမှာစားသုံးကုန်ခွန်တွန်းမြင့်ကောက်ခံဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုလည်းမကြခင်မှာအပြည့်စုံတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသရေပြင်မှာကြီးမားတဲ့လှိုင်းလုံးကြီးတွေကြောင့်ဂရုတင်းမောတဆင်းတိမ်မောက်သွားခဲ့ပြီးလူပေါင်း36ဦးသေဆုံးခဲ့ရတယ်လို့အများပြားလည်းပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။လူပေါင်း189ယောက်ကိုတင်ဆောင်လာတဲ့ခင်နီဗာနာတင်းမောဟာအော်မော့မြို့ကမ်းခြေနဲ့10ကီလိုမီတာပဲဝေးတဲ့နေရာမှာဒီကနေ့ကြာသပတေးနေ့မှာတိမ်မောက်သွားခဲ့တာလို့တာဝန်ခံအရာရှိတွေကပြောပါတယ်။ကမ်းခြေဆောင်တပ်ကတော့လူပေါင်း129ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။ဂူရီပျောက်ဆုံးနေစေဖြစ်တဲ့လူပေါင်း26ယောက်တဲ့မင်းဲကိုတော့တပိုင်းတစ်ဆက်နစ်မြုံနေတဲ့တင်းမော့မှာရေငုပ်သမားတွေကရှာဖွေနေကြပါတယ်။ကမ်မိုတီစ်ကျွန်းမှာပုံမှန်ပြေးဆွဲနေတဲ့ဒီတက်သားတင်းမော့စပြီးထွက်ဖို့လုပ်နေတော့မှာပဲအခုလိုတိတ်မောက်ခဲ့တာဟာရာသီဥတုဆိုးတာကြောင့်လားလူကပဲအမှားယွင်းတစ်ခုခုလုပ်မိတာကြောင့်လားဆိုတော့ဖိလစ်ပိုင်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။ဖိလစ်ပိုင်ကတော့တင်မော်တွေဟာလူမတန်တဆတင်တာနဲ့အန္တရာယ်ကင်းစေဖို့စံသတ်မှတ်ချက်ချထားတာကောင်းကောင်းမရှိတဲ့အတွက်နှစ်ဆင်နှစ်တိုင်းကတော့တင်မော်မတော်တဆဖြစ်မှုတွေကနေလူပေါင်းရာချီးပြီးမသေးဆုံးရင်အ ਨੇ ဆုံးဓာချင်းနဲ့ချီးပြီးသေဆုံးနေရှိတာပါကျွန်းပေါင်း9000ကျော်ရှိတဲ့ကျွန်းစုနိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်မှာခီးသည်တင်တင်မော်တွေဟာကူးတန်းသွားလာရေးအတွက်တိတ်ကိုအရေးပါနေတာဖြစ်ပါတယ်
လွန်ခဲ့တဲ့အင်္ဂါနေ့ကအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကလူနေရပ်ကွက်အတွင်းစစ်ဖက်တပ်ယူပို့ဆောင်ရင်းလင်းရင်ပြတ်ကျသွားတာဟာအင်ဂျင်ဆက်ချွင်းမှုကြောင့်ဖြစ်နိုင်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။အဲဒီလင်းရင်ပြတ်ကျမှုကြောင့်လူ142ဦးထက်မနည်းသေဆုံးသွားပါတယ်။ Hercules C-130 လင်းရင်ဟာမီဒန်မြို့လေတပ်အခြေစိုက်စခန်းကနေစတင်ထွက်ခွာပြီးမကြခင်မှာပဲလင်းရင်ပန်ကပုံမှန်အလုံးမလို့တော့တာကြောင့်ပြန်တန်းနိုင်ဖို့အချိန်မရတော့ပဲပြတ်ကျသွားတာဖြစ်ကြောင်းလက်တလော့စုံစမ်းစစ်ဆေးမှုတွေအရာသိရတယ်လို့လေတပ်အရာရှိတွေကပြောပါတယ်လေတပ်စခန်းကိုပြန်လာဖို့ကြိုးစားစဉ်လင်းရင်ဟာညာဘက်ကိုချိုးခဲ့ခဲ့ပြီးအဲ့ဒီအချိန်မှာတပ်တန်း50တနည်းရှိပြီဖြစ်တဲ့လင်းရင်ကနေမိခိုးတွေနဲ့မိတော့တွေကိုတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်လေရင်ပြတ်ကျစင်မှာလူနေအိမ်နှလုံးနဲ့ဟိုတယ်တစ်ခုကိုတိုက်မိပြီးတဲ့နောက်မီးလောင်ပေါက်ခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။မနေ့ကထိလေရင်ပျက်စီးတွေကြာကြံရှိသူတွေကိုရှာဖွေနေပြီးနောက်ထပ်မတွေ့ရတော့တာကြောင့်ဒီနေ့မှရှာဖွေမှုတွေကိုရပ်ဆိုင်းဖို့အာဏာပိုင်တွေကပြင်ဆင်နေပါတယ်။လေရင်ပေါ်လိုက်ပါသွားသူ122ယောက်ရှိပြီးဒီအရေအတွက်ဟာအင်ဒိုနီးရှားစစ်ဘက်ကပြပြထားတဲ့အရေအတွက်ထက်အတော်များများနေတယ်လို့အာဏာပိုင်တွေကဆိုပါတယ်။အဲဒီလေရင်ပေါ်လိုက်ပါသွားသူအများစုဟာစစ်ဘက်နဲ့သူတို့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတချို့ရဲ့မိသားစုဝင်တွေကတော့အဲဒီလေရင်နဲ့လိုက်ပါနိုင်မှုပတ်စံပေးခဲ့ရတယ်လို့ပြောပါရယ်စစ်ဘက်ရရှိတွေကတော့ဒီကိစ္စပေါ်ညှင်းဆုပ်ခဲ့ပေမဲ့စီးမျဉ်းစည်းကမ်းတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းသွားမယ်လို့ပြောပါရယ်ခင်ဗျာ
နေမီပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေကတရုတ်ကတိဆောက်နေတဲ့ကျွန်းတစ်ကျွန်းပေါ်မှာအခုစစ်ဖက်သုံးလောင်းအောင်ရှေ့လျတဲ့လေရင်ပြေးလမ်းတစ်ခုပြီးစီးလို့နေနေပြီလို့ရေချောင်းဆောင်ကြီးအဖွဲ့တစ်ခုကထုတ်ပြန်တဲ့ကောင်းကင်တပ်ပေါ်မှာတွေ့နေရပါတယ်တရုတ်နိုင်ငံဟာမီတာ3000ရှေ့တဲ့လေရင်ပြေးလမ်းကိုတိဆောက်နေတယ်လို့AMTI အာရှရေချောင်းပွင့်လင်းမြင်သားရေးဆိုင်ရာအဖွဲ့ကပြောပါတယ်။အကဲခတ်တွေကတော့ဒီလေရင်ပြေးလမ်းမှာတရုတ်လေတပ်ကဘယ်လေရင်မဆိုဆင်းနိုင်တယ်လို့သုံးသပ်ပါတယ်။တရုတ်ဟာ Fury Cross တန်းနာကြောက်တန်းပေါ်မှာရဟန်းရင်ဆင်းစရာနေရာနှစ်နေရာ ဂျိုရုဆက်သွေးတိုင်10ခုလောက်ထိနဲ့ရေဒါထွက်ဖြစ်နိုင်တဲ့တိုင်ကြီးတွေပါပါဝင်တဲ့နောက်ထပ်စစ်စခန်းတွေကိုစောက်ဖို့လုပ်နေတယ်လို့ AMDI ဖွဲ့ရဲ့ Computer Online သတင်းမှာဖော်ပြပါတယ်။ဒီလူလုံချမ်းဟာ Student Meter 2,000 ခွဲလောက်ကျဲပြီးဒဇိတပိုင်း PC တွေဖြစ်တဲ့စိတ်ကမ်းမှာတော့ကုန်တင်ကုန်ချဖို့ယာယီကုန်ပတ်6ခုလည်းပါတယ်လို့ AMDI ဖွဲ့ကပြောပါတယ်။ဒီဖွဲ့ဟာနီးပြူဟာနဲ့နိုင်ငံတကာလေးလံရေးဆိုင်ရာဗဟိုဖွဲ့ CSIS နဲ့လက်တွဲလုပ်နေတဲ့အဖွဲ့ပါ။ဒီတန်တာကြောက်တန်းဟာတရုတ်တွေကသူတို့ပိုင်တယ်လို့ကြေညာထားတဲ့ spreadly ချွန်တွေထဲမှာပါတဲ့နေရာ9ခုတည်းကတစ်ခုဖြစ်ပြီးတချို့နေရာတွေမှာစစ်စခန်းတွေဆောက်နေတာမို့သူ့ပိုင်ဆိုင်မှုအားဖြင့်နိုင်မှုနဲ့သူ့ရဲ့စီးရီးတည်ရှိမှုတွေချက်ထွင်မှုစူးစမ်းနေပုံပေါ်ပါတယ်။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းတင်ရန်ဆက်တပေါ်ကျွေးပြီးကုန်သွယ်လမ်းကြောင်းဖြစ်ချက်ချကြတဲ့ဒီတောင်တရုတ်ပင်လယ်ပြင်တွေကနေရာတချို့မှာသူတို့ပိုင်ဆိုင်ကြောင်းကြေညာနေကြပါတယ်။
အရှိတောင်အရှာဒေတာရင်တရားမဝင်ရွှေ့ပြောင်းကြသူများဆိုင်ရာနိုင်ငံဖြတ်ကျော်ရာဇဝတ်မှုများနဲ့ပတ်သက်လို့အာဆီယံပါလီမန်အမတ်များရေးပေါ်အစည်းအဝေးကိုမလေးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပပါရယ်ဒါဟာမေလကိုမင်းကဘန်ကောက်မှာကျင်းပခဲ့တဲ့အစည်းအဝေးရဲ့နောက်ဆက်တွဲအနေနဲ့ဆက်ပြီးကျင်းပတာလည်းဖြစ်ပါရယ်အစည်းအဝေးသဘာပတိအဖြစ်မလေးရှားပြည်ထောင်စုဝန်ကြီးအမန်ဇာဟစ်ဟာမီဒီဖ်ကတာဝန်ယူပြီးအာဆီယံရဲနဲ့လုံခြုံရေးအရာရှိတွေလည်းတက်ရောက်ကြပါရယ်အရှင်းအောင်ရှာဒေတာတွေကရွှေပြောင်းနေထိုင်ကြသူတွေအတွက်ရမုံငွေအစီအစဉ်တစ်ခုမှတည်သွားမယ်လို့အစည်းအဝေးရဲ့ဤကုန်းမှာကြေညာသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကထွက်လာကြတယ်လို့ဆိုရဲရိုဟင်ဂျာအရေးကိစ္စကိုတော့အထူးရှာမခံတာကြောင့်ထည့်သွင်းဆွေးနွေးမတော့ပါဘူး။အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးတွေမှာအာဆီယံအနေနဲ့ပါဝင်ဆက်ဖက်မှာမဟုတ်တဲ့အကြောင်းဝန်ကြီးဇဟက်ကထပ်လောင်းပြောဆိုသွားတယ်လို့ AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ဖြစ်တဲ့ချိုးချံချွေတားရေးဆိုင်ရာစီးမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတင်းနှင်းရင်းနဲ့ချင်းပါမယ်လူလူဆန္ဒခံယူပွဲမှာဂရိနိုင်ငံသားမဲပီးသူတွေကလက်ခံမဲပေးခဲ့ရင်သူယာရုကနေနှုတ်ထွက်မယ်လို့ဂရိဘဏ္ဍာရေးဝန်ကြီးယာနစ်ဖာရိုဗာကစ်ကပြောကြားလိုက်ပါတယ်။တင်းနှင်းရင်းနဲ့မှာဂရိနိုင်ငံသားတွေကဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ကိုလက်ခံလိုက်ရင်နောက်တစ်နေ့မှာပဲသူယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြာသပတေးနေ့ဘလူးဘောက်သတင်းဌာနနဲ့ရုပ်သံမင်းများကမှပြောကြားခဲ့တာဖြစ်ပါတယ်။ဂရိငွေချင်းအကျက်တဲကဲတင်ဖို့အတွက်ဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ထဲမှာဂရိနိုင်ငံမှာအခွန်ခရီတိုးကောက်ပြီးအသုံးစရိတ်ဖြတ်တောက်ပြင်မယ်ဆိုရင်ငွေချေးထောက်ပံ့မှုတွေထပ်ပြီးပေးမယ်လို့ကန့်လန့်ထားတာဖြစ်ပြီးဒါကဂရိနိုင်ငံသားတွေကညှင်းပယ်မယ်လို့သူမျှော်လင့်ထားကြောင်းလည်းပြောပါတယ်ဂရိကျွေးမီကိစ္စမပြေလည်နိုင်တဲ့ဒီတောင်းဆိုချက်အတွက်လက်မှတ်ရေးထိုးမယ်အစားသူ့လက်သူဖြတ်ပစ်တာမှကောင်းအောင်မယ်လို့လည်းပြောကြားခဲ့တာပါဥရောပကျွေးရှင်တွေတောင်းဆိုချက်ဖြစ်တဲ့ချိုးချံချွေတားရေးဆိုင်ရာအချက်လက်တွေအတွက်တနည်းတွင်လူမှုဆန္ဒခိုင်ခွဲလုပ်မဲ့အစီအစဉ်ကိုတော့ဖျက်သိမ်းမှာမဟုတ်ဘူးလို့ဂရိဝန်ကြီးချုပ် NSC Cyprus ကမနေ့ကဗိုလ်တော်ဘူးနေမှာပြောပေမဲ့အရင်တုန်းကဂရိအစိုးရဘက်ကညှင်းပယ်ခဲ့တဲ့စီးမင်းစီကံမျိုးတွေအတွက်လက်ခံဖို့ဆန္ဒရှိကြောင်းတော့ပြောပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ဒီတနည်းတွင်လူမှုဆန္ဒခိုင်ခွဲရလဒ်ကိုတဲတဲကွက်ကွက်မသိရခင်မှာဘယ်လိုညှိနှိုင်းမှုမျိုးမှထပ်ပြီးမလုပ်ဘူးလို့ပြောပါတယ်။ဂရိနိုင်ငံကနိုင်ငံတကာငွေကြေးရန်ပုံငွေဖွဲ့ IMF ကိုပေးရမယ့်သတ်မှတ်ရဖြစ်တဲ့အင်္ဂါညတကောင်ထိဒေါ်လာတန်1800ပြန်မပေးနိုင်ခဲ့တဲ့အတွက်ဥရောပသမဂ္ဂကပေးမယ့်အကူအညီငွေတွေကိုမပေးဘဲဖြတ်ထားခဲ့တာပါ။ဒါဟာ IMF ချင်းငွေကိုသတ်မှတ်ရတွင်ပြန်ဆက်ဖို့ဂရိနိုင်ငံကပထမဆုံးချိန်ပြက်ကွက်ခဲ့တာလည်းဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဖြေရှားဖို့ကုလသမဂ္ဂနျူကလ িয়ার လေလံဆောင်ကြည့်ရေးအေဂျင်စီအကြီးအကဲနဲ့အီရန်အာဏာပိုင်တွေဒီကနေ့အီရန်မြို့တော်တဟီရန်မှာတွေ့ဆုံနေကြပါတယ်။နိုင်ငံတကာအမှုမြင့်ဆိုင်အေဂျင်စီ IAEA အကြီးအကဲယူကီယာအမနူဟာအီရန်မြို့သားလူမျိုးရေးကောင်စီအတွေ့အမှုအလီရှမ်ခန်နီရိုနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်သမရဟဆန်ရိုဟန်နီနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။နျူကလ িয়ার ကိုစစ်ဘက်မှပါသုံးနိုင်ခြင်းရှိတဲ့အနေအထားအပါအဝင်မဖြေရှင်းနိုင်သေးတဲ့တခြားပြဿနာတွေကိုဘယ်လိုမျိုးအမြန်ဆုံးဖြေရှားနိုင်မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးသွားဖို့ရှိတယ်လို့ IAEA ရရှိတွေကပြောပါတယ်အီရန်ဘက်ကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့ဆိုတာကိုညှင်းဆို့ထားပြီးအဲ့ဒီဆက်ဆက်ချက်တွေဟာအမေရိကန်နဲ့အစ္စရေးတို့ကနေလာတဲ့ထောက်လိုင်းရေးဆိုင်ရာသတင်းမှားတွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်ခင်ဗျာ
IS2 ရဲ့လက်ချက်ကြောင့်တပ်သား64ယောက်တေဆုံးခဲ့တဲ့အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ကအီဂျစ်စစ်တပ်ရဲ့လုံခြုံရေးစစ်ဆေးဂိတ်တိုက်ခတ်ခံပြီးနောက်တနေ့မှာပဲဆိုင်းနိုင်ဒေသကိုသူတို့ပြန်ပြီးထိန်းချုပ်လိုက်နိုင်ပြီလို့အစိုးရဘက်ကပြောပါတယ်။လုံခြုံရေးတပ်နဲ့စစ်သွေးကြွတွေကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်စစ်သွေးကြွအယောက်တရာတေဆုံးပြီးအီဂျစ်စစ်သား18ဦးကျဆုံးသွားတယ်လို့အီဂျစ်အစိုးရအထံလွှင့်ချက်တစ်ခုမှထုတ်ပြန်သွားပါတယ်။အီဂျစ်ရဲ့အခုဖြစ်ပျက်အတွက်ဝန်ထမ်းကြောင့်အစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်ပြီးနိုင်ငံတကာအတိုင်းဝိုင်းနေနဲ့ IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက်ပူးပေါင်းကြံကြဖို့လဲတောင်းဆိုသွားပါတယ်။အစွန်ရောက်သမားတွေနဲ့စစ်သွေးကြော်တွေကိုချိန်မုံဖို့အတွက်အီဂျစ်သမရကဂရိပြုပြောကြားသွားတာလည်းဖြစ်ပါတယ်။စစ်သွေးကြော်တွေပေါ်ဥပဒေအရပြင်းပြင်းထန်ထန်အရေးယူကင်တွယ်သွားမယ်လို့လည်းဒီသတင်းပတ်ဘုံခွက်တိုက်ခိုက်မှုကြောင့်တေဆုံးသွားခဲ့တဲ့အစိုးရရှိနေတဲ့အတုပအခမ်းအနားတက်ရောက်ဆင်တွင်မှာပြောသွားတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုအောင်တို့ကကြင်ညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းစာမားတွေတလဲတင်ပြပေးပါမယ်။ဒီထဲကမှဒီထိုင်းနိုင်ငံမှာငါးဖမ်းသမားတွေဆက်မပြနေကြတာနဲ့ပတ်သက်ပြီးတော့အရင်ဆုံးတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံမှာငါးဖမ်းလုပ်ငန်းတွေဟာတတ်မှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုလိုက်နာခြင်းမရှိဘူးလို့ဥရောပနိုင်ငံတွေကဝေဖန်လိုက်ပြီးနောက်မှာပဲဒီထိုင်းဆိုရကတရားမဝင်ငါးဖမ်းလုပ်ငန်းတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ဥပဒေသစ်တချို့ပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအရငါးဖက်လုပ်ငန်းလုတ်ကင်နိုင်သူတွေအခက်အခဲကြုံရတယ်လို့ဆိုပြီးထိုင်းနိုင်ငံကဒေသ22ခုမှာထိုင်းငါးဖက်လုပ်ငန်းတွေကအလုပ်သမားတွေဆန္ဒပြနေကြတာပါထိုင်းနိုင်ငံဟာနှစ်စဉ်ဒေါ်လာတန်း800နီးပါးအထိဝင်ငွေရှိတဲ့ရေထွက်ပစ္စည်းတွေကိုအနောက်နိုင်ငံတွေကိုတင်ပို့နေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာတန်း3000ဖို့အထိကိုတင်ပို့ခဲ့တာဖြစ်ပါတယ်ဒီအချိန်ဒီပြည်စုံကိုတော့ကိုအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
ဇူလိုင်လ1ရက်နေ့မှာစတင်တက်ရောက်မဲ့ထိုင်းအစိုးရကထုတ်ပြန်ထားတဲ့အမိန့်ကိုဆန့်ကျင်ပြီးထိုင်းနိုင်ငံကငါးဖမ်းလုပ်သားတွေဆန္ဒပြနေကြပါတယ်။ထိုင်းနိုင်ငံရဲ့ဒီတရားမဝင်ငါးဖမ်းလုပ်ငန်းနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ဥရောပသမဂ္ဂကတောင်းဆိုပြီးမှထိုင်းအစိုးရကဒီဥပဒေသစ်ကိုပြဋ္ဌာန်းလိုက်တာပါ။ကမ္ဘာတတိယအကြီးဆုံးပင်လယ်ဆာတင်ပို့တဲ့ထိုင်းနိုင်ငံမှာတရားမဝင်ငါးဖမ်းမှုကိုနှိမ်နင်းဖို့လွန်ခဲ့တဲ့ဧပြီလအတွင်းမှာဥရောပသမဂ္ဂကပြောဆိုထားတာဖြစ်ပြီး6လအတွင်းဒီကိစ္စကိုမကင်တွယ်ဘူးဆိုရင်ပင်လယ်ဆာတင်ပို့မှုကိုပိတ်ပင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ထိုင်းရဲဌာနပြောခွင့်ရပရာဝတ်တာဗန်စီရီကထိုင်းနိုင်ငံဘန်ကောက်မြို့တော်စင်ဂျီဘုံစမော့စခွန်အရမရှိတဲ့ငါးဖမ်းလုပ်ငန်းခွင်ကလူတွေနဲ့တွေ့ဆုံပြီးအခြေအနေတွေကိုလေ့လာနေပါတယ
်။ထူငွန်ခိုင်ของต่างชาติซึ่งเป็นลูกค้าที่จะต้องซื้อสินค้าจากเราถ้าเราไม่เปิดตาม
ရေရွက်ပစ္စည်းဝယ်ယူသူတွေကဖိအားပေးလာတဲ့အခြေအနေတွေကိုရင်ဆိုင်နေရပြီးတကယ်လို့သူတို့တောင်းဆိုတဲ့အတိုင်းမလုပ်ဘူးဆိုရင်အဲ့ဒီနိုင်ငံတွေကိုဒီရေရွက်ပစ္စည်းတွေတင်ပို့လို့ရမှာမဟုတ်ပါဘူးဒါဟာကျွန်တော်တို့ဘာလုပ်ဖို့လိုတယ်ဆိုတာပါပဲ
ဥပဒေသစ်အရငါးဖမ်းဆက်လူတွေမှာလိုင်စင်ရှိဖို့လိုအပ်ပြီးငါးဖမ်းပစ္စည်းတွေလမ်းညွှန်မြေပုံတွေကိုလည်းမှတ်ပုံတင်ထားဖို့လိုအပ်တာကြောင့်အဲ့လိုဆောင်ရွက်ထားတာမရှိတဲ့တင်မောတွေဟာကန့်စက်မှာပဲရနာနေရပါတယ်ဥပဒေကိုလိုက်နာမှုမရှိတဲ့သူတွေဟာထောင်ဒဏ်3နှစ်အထိကြာခံရပွဲရှိတာကြောင့်အဖမ်းခံရမှာကိုလည်းစိုးရိမ်နေကြတာပါထိုင်းငါးဖမ်းအသင်းအတွင်းမှုချုပ်ကမိုဆက်လပိုင်ဘုံကတော့ဒီဥပဒေကိုလိုက်နာနိုင်ဖို့နောက်ထပ်အချိန်လိုအပ်တယ်လို့ပြောပါတယ်ဆွေသင်မော်အသင်းဥက္ကဋ္ဌကမော့ဂရိုက်ဝက်နူစောကတော့အခုထုတ်ပြန်လိုက်တဲ့ဥပဒေသစ်ကြောင့်အလုံးအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ
်မရတဲ့လောကမှာဖို့ผมอย่างเดียวคนงานที่
လုပ်ငန်းပိုင်ရှင်တွေတော်မဟုတ်ပဲလုပ်ငန်းဝင်က၅မျိုးစားယူတဲ့လူသားတွေတခြားဒီလုပ်ငန်းနဲ့ဆက်ဆက်နေတဲ့ကာမောင်သမားတွေပြီးတော့ရေခဲစက်ရုံလူသားတွေရောဒုက္ခရောက်ကြပါတယ်ငါးဖမ်းလုပ်ငန်းရပ်လိုက်ပြီးဆိုတာနဲ့အားလုံးအခက်အခဲတွေရင်ဆိုင်ရပါတယ
်ထိုင်းနိုင်ငံမှာငါးဖမ်းဆက်လေ4000လောက်ကမှတ်ပုံတင်ထားပြီးကျန်တဲ့3000လောက်ကတော့မှတ်ပုံတင်မထားဘူးလို့ထိုင်းမျိုးသားငါးဖမ်းတင်မောအဖွဲ့ကဆိုပါတယ်ထိုင်းဆိုရအနေနဲ့အဲ့လောက်များတဲ့ငါးဖမ်းတင်မောတွေကိုထိန်းချုပ်ဖို့ခက်ခဲနေပြီးမှတ်ပုံတင်ထားတဲ့တင်မောတိုင်းမှာလည်းငါးဖမ်းလိုင်စင်မရှိဘူးလို့ပြောပါတယ်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာကတော့အခြေအနေတွေကိုထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့နဲ့သက်မှတ်စည်းကမ်းနဲ့ကန့်ညီတဲ့လုပ်ငန်းရှင်တွေအနေနဲ့လည်းဆန္ဒပြတာတွေမလုပ်ဖို့ပြောဆိုပါတယ်ထိုင်းနိုင်ငံငါးဖက်လုပ်ငန်းတွေမှာလုပ်ကိုင်နေသူပေါင်း3000လောက်ရှိပြီးအဲ့ဒီထဲကအများစုကတော့အိန္ဒိယနိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေဖြစ်ပါတယ်ရေလုပ်ငန်းလုပ်ကိုင်တဲ့စမော့စကွန်အရက်ကလူကုန်ကူးသူတို့ကိုတော့မကြသေးခင်ကဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနကဗိုလ်တော်ဦးနေမှာကြေညာပါတယ်ဖုံးနဲ့အွန်တို့ဦးဟာသူတို့ပြစ်မှုကျူးလွန်ကြောင်းဝန်ခံတယ်လို့ DSI လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနကဒုတိယရေမှူးကြီးခွမ်ပွတ်ပထနာရစ်ကပြောပါတယ်
ตัว2คนที่เราจับกุมได้นะครับในครั้งนี้เนี่ยเป็น
ကျွန်တော်တို့ဖမ်းမိခဲ့တဲ့သူတွေက Small Scale မှာလူကုန်ကူးနေတဲ့အဓိကလူနေရာဖြစ်ပါတယ
်လူ9ဦး6ဦးလောက်ကိုဘန်ကောက်မြို့ဝါလမ်ပွန်ယထာပူရာကနေငါးဖမ်းတမော်ရီစီကိုလာစဉ်ပို့ပေးခဲ့တယ်လို့အဲ့ဒီအဖမ်းခံရသူ2ဦးကပြောပါတယ်အဲ့လိုလူတူးရှာဖွေပေးတဲ့အတွက် American $888 ရတယ်လို့ DSI အရာရှိတွေကပြောပါတယ်အဲ့ရောင်းစားခံရတဲ့သူတွေကိုအင်ဒိုနီးရှားနိုင်ငံကိုပို့ဆောင်ခဲ့တာဖြစ်ပြီးအဲ့လိုလူကုန်ကူးမှုနဲ့ပတ်သက်လို့နိုင်နိုင်နေနေကင်တွယ်ခြင်းမရှိတာကြောင့်အမေရိကန်ကထုတ်ပြန်တဲ့လူကုန်ကူးမှုနှစ်ဆင့်အစဉ်ခံစားရဲမှာတော့ထိုင်းနိုင်ငံအပေါ်အနိုင်ဆုံးအဆင့်ဖြစ်တဲ့ TR3 အဆင့်ကိုရှော့ချသတ်မှတ်ခဲ့ပါရခင်ဗျာ
။ဒါကတော့ထိုင်းနိုင်ငံမှာငါးဖက်လုပ်သမားတွေဆန္ဒပြနေကြတာနဲ့ဆက်ပြီးတော့ကိုအောင်ကစူးစိတင်ပြပေးခဲ့တာပါ။ အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။မြန်မာစီးပွားရေးအခြေအနေအပေါ်နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ကဘာတွေသတိပေးထားတယ်ကြည့်အောင်ပါရှင်။ဒေါ်လာဈေးတက်တာ၊ဒဏ်ငွေဈေးကျတာ၊အစိုးရအတုံးစီကြီးမြင့်လာတာတွေနဲ့ကုန်သွယ်ရေးလုံငွေပြမှုတွေကြောင့်မြန်မာစီးပွားရေးအကြဘက်ကိုဥတီသွားနိုင်တဲ့အလားအလာတွေရှိနေတယ်လို့ PP ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကနေပြီးတော့သတိပေးလိုက်ပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုကိုထိန်းထားနိုင်မှုကငွေကြေးလဲလှယ်နှုန်းတည်ငြိမ်ရေးကလည်းရေးပါတဲ့အချက်ဖြစ်တယ်လို့ဗန်နရေးဆိုင်ရာကျွမ်းကျင်သူတို့ကတော့ပြောပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးရေးအလားအလာနဲ့ပတ်သက်လို့မတ်တင်ကီထိုက်ကစူးစီးတင်ပြပေးပါဦးမယ်ရှင်
။လက်ရှိအမေရိကန်ဒေါ်လာဈေးတက်နေမှုမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့သဘာဝဓာတ်ငွေဈေးချနေတာတွေကမြန်မာဘဏ္ဍာရေးပိုင်းကိုအားနည်းသွားစေတယ်လို့ PP ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။အစိုးရသုံးစီကြီးမြင့်လာတာကြောင့်အကျွေးထူလာတာကုန်သွယ်ရေးလုံငွေပြမှုကြောင့်ကုန်စည်လုံးကြီးမြင့်လာမယ့်အရေးကိုလည်းထောက်ပြပြောဆိုပြီးလွတ်လပ်လာတဲ့မြန်မာဘဏ္ဍာရေးကဏ္ဍကိုပိုပြီးစနစ်တကျစီမံခန့်ခွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီအချက်တွေကစီးပွားရေးလုံခြုံနိုင်စွမ်းနဲ့မူဝါဒရေးရာပိုင်းမှာအားနည်းမှုတွေဖြစ်စေနိုင်တယ်လို့ IMF ကပြောဆိုလိုက်ပါတယ်။ဒါကြောင့်လည်းမြန်မာစီးပွားရေးအကြဘက်ကိုဥတီသွားစေနိုင်တဲ့အလားအလာတချို့ရှိနေတာဖြစ်တယ်လို့ထောက်ပြပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘောဇားပိုင်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုကမကျနိုင်ပါဘူးလို့ပြောပါတယ
်။အဲ IMF ပြောတဲ့စီးပွားရေးကျမယ်ဆိုတဲ့ဟာတွေကတော့သူဆိုတဲ့သဘောကတော့စီးပွားရေးကျမှာမဟုတ်အမှစီးပွားရေးတိုးတက်မှုနှုန်းလျော့သွားမယ်ဆိုတဲ့သဘောကိုပြောတာနော်။စီးပွားရေးကျမယ်ဆိုတာ negative ဖြစ်သွားတယ် sense ကအမှကဟိုအဲ့သဘောမဟုတ်ဘူး။တိုးတက်မှုနှုန်းကကွရှိနေတယ်ဗမာပြည်ကအလားအလာအကောင်းတဲ့တော့တိုးတက်မှုက IMF ကအတိအမှတ်ပြောတာပဲ။အာ6ကနေ998အခုဒီနေ့ဆို900ခန့်တော့တက်မယ်နော်အဲ900ကိုတက်မဲ့ဟာလာလာလာကနောက်တော့နောက်တစ်နေ့ဆိုရင်တော့ double digit တော့ဖြစ်နိုင်ပြီလာလာ
မြန်မာနိုင်ငံတော်ဘဟုပန်းကဈေးကွက်ပေါက်ဈေးအတိုင်းငွေလဲနှုံထားကိုတတ်မှတ်ဖို့အကျွေးတင်တာကိုရှော့ချရေးဆောင်ရွက်ဖို့ IMF ကအကြံပြုထားပါတယ်တည်ငြိမ်တဲ့ငွေလဲလှယ်နှုံထားတဲ့ထူထောင်ထားနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဗဟိုဘဏ်ကလွတ်လပ်တဲ့လုတ်ပိုင်ခွင့်အာဏာကိုအခုထက်ပိုပြီးတော့အသုံးချသင့်တယ်လို့လည်းဦးတန်းလွင်ကထောက်ပြပါတယ်
။ပေါင်းတော့ဒီလဲလှယ်နှုံတစ်ခုဟာ market base ကိုခေါ်တယ်နော်။ဈေးကွက်နဲ့နှိစက်တဲ့နှုံနဲ့ပဲသူကသတ်မှတ်တာပိုကောင်းတယ်။ဒါလို့ဗဟိုဘဏ်ကလွတ်လပ်ခွင့်ရပြီဆိုရင်ဒါမြန်မြန်ဆန်ဆန်သူလုတ်ဖို့ကောင်းတယ်။ဒီလွတ်လပ်ခွင့်ကိုသူကအသုံးချပြီးတော့ဈေးကွက်မှာဖြစ်နေတဲ့ဟာကိုသူအများဆန်ဆန်ဟလာဟို action ယူလို့ရှိရင်အဲ့ဒါကခုနပြောတဲ့လုံးအတက်ချာတိတ်မမြန်ဘူးတော့အဲ့တော့အရေးကြီးတာတော့ရေးကွက်ကအခြေခံသဘောတရားအရာပေါ်ပေါက်နေတဲ့ဒီလိမ့်လိမ့်နှုံးနဲ့ကြီးဆက်တဲ့နှုံးကိုပဲသူကဟိုယူဖို့လိုတယ်လေအဲ့ဒါအတိမဖြစ်ဖို့လိုတယ်အခုကအဲ့လိုမင်းစားပဲနဲ့အပြင်ပရေးကွက်မှာပေါက်နေတာနှုံးကတက်နေတယ်ဒီကသူတက်မှတ်တဲ့နှုံးကနည်းနေတော့ဘာနေရနေတခါလဲသူ့ရဲ့စီမင်းစည်းကမ်းအတိုင်းပဲဟိုတက်မှတ်တော့အဲ့ဒီမှာအဲဒီကနေ့နိုင်ငံသားတောင်းွေဒေါ်လာတွေဝယ်လို့မရဘူးဖြစ်လာတာဝယ်လို့မရရင်ရောင်းတာလည်းခက်သွားတာပေါ့
လက်ရှိမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့သဘာဝဓာတ်ငွေဈေးနှုန်းကျဆင်းတာကြောင့်မြန်မာဘဏ္ဍာရေးကိုထိခိုက်နိုင်တယ်ဆိုတဲ့ IMF ရဲ့ပြောဆိုချက်ကိုတော့ကမ္ဘောဇားဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသဘောမတူပါဘူးသဘာဝဓာတ်ငွေဈေးကျပြီးမြန်မာနိုင်ငံကသဘာဝဓာတ်ငွေပိုပြီးတိုးတက်ထုတ်လုပ်နိုင်တဲ့အနေအထားမှာရှိတယ်လို့သူကထောက်ပြပါတယ်
အဲ့တော့ IMF ကဘယ်လိုမြင်လဲဒီကျွန်တော်ကမြင်တာတော့တမျိုးမြင်တယ်နော်ဟိုနောက်ထပ်တိုးပြီးတော့ပို့တာတော့ဘာလို့ဟာလာပို့ပြီးတော့ဟိုတည့်ဆိုရင်စီးပွားရေးပြန်ပြီးတော့နလာထူလာတော့သူကတခါပြန်ပြီးတော့နည်းနည်းတိုးဝယ်လာရလည်းရှိနေတာလေအဲ့တော့လည်းရှိတယ်လေနောက်တစ်ဖက်ကလည်းခုနကပြောတဲ့ twin tick ကနေထွက်လာတဲ့အားတွေလည်းဒါထပ်ပြီးတော့တိုးချက်ပို့လို့ရှိရင်နော်အဲပြန်ပြီးတော့ပုံချကြည့်လိုက်ရှိရင်တော့ဒါတိတ်ပြီးတော့ကြာမယ်လားလားတော့မမြင်ဘူ
းလက်ရှိမြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးအသွင်ကူးပြောင်းမှုကာလမှာစီးပွားရေးကဏ္ဍတည်ငြိမ်မှုကိုထိန်းထားနိုင်ဖို့ကအရေးကြီးတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကပြောဆိုထားပါတယ်အများပြည်သူရင်းနှီးမြှုပ်နှံမှုတွေဖန်တီးပေးဖို့ခိုင်မာတဲ့ဘဏ်လုပ်ငန်းဆိုင်ရာစီမင်းတွေနဲ့ဘဏ္ဍာရေးကဏ္ဍတည်ငြိမ်ရေးအတွက်ကြီးကြပ်လုပ်ကိုင်နိုင်မှုနဲ့ဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေမယ့်စီးပွားရေးကဏ္ဍအဝင်အဝိုင်းတိုးတက်လာဖို့တွေကိုလှုံ့ဆော်ဖို့လဲမြန်မာအစိုးရကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့သတင်းဖတ်တွေအတွင်တွေ့ဆုံဆွေးနွေးခဲ့တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဖွံ့ဖြိုးရေးဆိုင်ရာကြီးမားတဲ့လိုအပ်ချက်ကိုဖြေရှင်းနိုင်ဖို့ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာစီမံခန့်ခွဲနိုင်စွမ်းကအရေးပါတဲ့တော့ချက်ဖြစ်ပါတယ်လို့လဲ IMF ကမှတ်ချက်ပေးပါတယ်ရှင်။
မြန်မာစီးပွားရေးအခြေအနေအပေါ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့သတိပေးချက်တွေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာပါ။အခုကတော့တစ်ဆက်တည်းဒီကမ္ဘာဘဏ်ကနေပြီးတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဘယ်လိုအကူအညီတွေထပ်ပြီးတော့ပေးနေတယ်လဲဆိုတာကိုလည်းတင်ပြပေးချင်ပါသေးတယ်။ မြန်မာနိုင်ငံကကြီးလက်ဒေတာတွေမှာဖွံ့ဖြိုးရေးတိုးတက်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မှုအတွက်ကမ္ဘာပံကအမေရိကန်ဒေါ်လာတန်400ထပ်မံကူညီလိုက်ပါတယ်။ဖွံ့ဖြိုးမှုနောက်ကျနေတဲ့မြို့နယ်ပေါင်း62မြို့နယ်မှာအဓိကလိုအပ်တဲ့အခြေခံအဆောက်အုံနဲ့လူမှုရေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုးချဲ့ကူညီသွားမယ်လို့ကမ္ဘာပံကပြောပါတယ်။အခြေအနေပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာဖွံ့ဖြိုးမှုနယ်ပါတဲ့မြို့နယ်62မြို့နယ်ကိုရွေးချယ်ပြီးတော့လိုအပ်တဲ့လုပ်ငန်းတွေလုပ်ကိုင်နိုင်မှုအတွက်ကမ္ဘာပံကနေဒေါ်လာတန်400ထပ်ဆောင်ပေးရလိုက်ပါတယ်။ကြေးရွာနေပြည်သူတွေအထူးကလိုအပ်နေတဲ့နေရာတွေမှာဒီငွေတွေကိုအသုံးပြုသွားမှာလည်းဖြစ်ပါတယ်။စည်ရဲနံပါတ်မှုများပြားတဲ့တိုင်းနယ်ပြည်နယ်တွေကိုရွေးချယ်ပြီးတော့အထူးကကူညီထောက်ပံ့သွားမယ်လို့လည်းကမ္ဘာပံရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိကိုကျော်စိုးလင်းကအခုလိုပြောပါတယ
်။စည်ရဲနံပါတ်မှုနှုန်းမြင့်မားပြီးတော့မှလိုအပ်ချက်ရှိနေတဲ့ဒီတိုင်းနယ်ပြည်နယ်တွေမှာတော့အတိအကျအများစုဖြစ်မယ်ပေါ့နော်ဒါပေမဲ့ဟိုဒီတိုင်းနယ်ပြည်နယ်တော့တော်တော်အနှံ့ပြားတော့ဖြစ်ပါလိမ့်မယ်တိုင်းနယ်ပြည်နယ်တခုကြီးစီမှာလက်မျိုးနယ်စီပုံစံနယ်စီစတဲ့ဖြစ်ပေါ့အဲ့လိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီစီမံကိန်းကိုကမ္ဘာပံကနေရန်ပုံငွေနဲ့လိုအပ်တဲ့နည်းပညာတွေကိုထောက်ပံ့သွားမှာဖြစ်ပြီးတော့ကြီးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့လည်းကိုကျော်စိုးလင်းကဖွင့်ဟပါတယ
်ကြီးလက်ဒေတာမှာရှိတဲ့ရိုက်ရွာအဖွဲ့အစည်းတွေကသူတို့ရရွာမှာရှိတဲ့ဒီလိုအပ်ချက်တွေကိုသူတို့ဦးစားပေးပြီးတော့မှသူတို့ကိုယ်တိုင်ရွေးချယ်ဆုံးဖြတ်ခွင့်ပေးတယ်နောက်ပြီးတော့မှဒီသူတို့ကြီးရွာတရားချင်းစီအတွက်တရှိနဲ့ဒီရန်ပုံငွေကိုသူတို့ဘာသာသူတို့စီမံခန့်ခွဲပြီးတော့မှသူတို့ရဲ့လိုအပ်ဆုံးဖြစ်တဲ့လုပ်ငန်းတွေကိုသူတို့ရွေးချယ်ဆောင်ရွက်တဲ့ဟာကိုပေးတဲ့အတွက်ဒီဒီမှာရှိတဲ့ဒီလူတွေရဲ့စောင့်ဆောင်ရေးကိုလည်းမြင့်မြင့်ပေးရရောက်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ
်ဒီဒေါ်လာတန်400ကဘယ်လိုလုပ်ငန်းတွေကိုအဓိကလုပ်ကိုင်သွားမလဲဗျ
အခုဒီခွင့်ပြုပေးလိုက်တဲ့ဒီချင်းဝင်တွေကကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဒီမြို့နယ်ပေါင်း60နဲ့မြို့နယ်မှာဒီလူမှုကိုပြည်စီမံကိန်းကိုအကောင့်တွေပေါ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်။စီရင်နံပါတ်မှုရှော့ချရေးပညာရေးကျန်းမာရေးကဏ္ဍတွေအပါအဝင်ပုဂ္ဂလိကအခန်းကဏ္ဍတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာ့ဘဏ်ကဒေါ်လာတန်း1600ကူညီထောက်ပံ့တဲ့သုံးနှစ်စီမံကိန်းလှုပ်ဆောင်နေရလဲဖြစ်ပါတယ်။ဒီစီမံကိန်းမှာကြီးရွာတရားချင်းစီအလိုက်ရရှိမဲ့ရန်ပုံငွေတွေကိုဒေသခံတွေရဲ့လိုအပ်ချက်တွေအရသူတို့ကိုယ်တိုင်စီမံခန့်ခွဲနိုင်မှာလည်းဖြစ်တယ်လို့ကိုကျော်စိုးလင်းကဆိုပါတယ
်။အဓိကကဒီစီမံကိန်းကိုအဓိကကောင်းတဲ့ပေါ်တဲ့အဲဒီအဖွဲ့အစည်းကတော့ဒီအဲဒီမွေးမြူရေးရေလုံငန်းနဲ့ကြီးလက်ကြီးလက်ဖွံ့ဖြိုးရေးဦးစီးဌာနလက်အောက်မှာရှိတဲ့ဒီကြီးလက်ဦးစီးဌာနကနေပြီးတော့မှဒီစီမံကိန်းကိုအဓိကကောင်းတဲ့ပေါ်မှာဖြစ်ပါတယ်။ကမ္ဘာပံအနေနဲ့ကတော့ဒီစီမံကိန်းအကောင့်တွေပေါ်နိုင်ဖို့အတွက်ကိုဒီပန္နာရေးရပံ့ပိုးပေးတယ်နောက်ပြီးတော့ဒီဘလိုအကောင့်တွေပေါ်ဆောင်ရွက်ရမယ်ဆိုတော့ဒီနီးလန်းတွေကျွန်တော်တို့ကမ္ဘာပံကပံ့ပိုးပေးတာဖြစ်ပါတယ်ဆိုတော့အဓိကအကောင့်တွေပေါ်ဆောင်ရွက်မှာကတော့ဒီကြေးလက်ဦးစီးဌာနကတာဝန်ယူပြီးတော့မှအကောင့်တွေပေါ်ဆောင်ရွက်မှာဖြစ်ပါတယ်
ကမ္ဘာပံဟာ2012ခုနှစ်ကလေးကမြန်မာနိုင်ငံတဝန်းမှာရှိတဲ့ကြီးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လူတုဗဟုပြုစီမံကိန်းတွေအထူးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဝေးလံခေါင်ပြားတဲ့ကြီးလက်ဒေတာတချို့မှာလုပ်ငန်းငယ်ပေါင်း350ကျော်ကိုဆောင်ရွက်ပေးနိုင်ခဲ့ပြီးတော့ကြီးရပေါင်း1900အတွက်ရေရရှိရေးစာသင်ကျောင်းနဲ့လန်ဒတာဆောက်လုပ်မှုတွေကိုကူညီနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံဖွံ့ဖြိုးရေးအထွေဒီကမ္ဘာပံရဲ့အကူအညီတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေကိုထက်အောင်သတင်းပေးပို့ခဲ့တာပါအခုကတော့ဒီမြန်မာနိုင်ငံမှာစားသုံးကုန်အခွန်တွန်းမြေကောက်ခံဖို့ပြင်ဆင်နေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်စီတီမတ်နဲ့မီနီမတ်လိုကုန်စုံဆိုင်ကြီးတွေမှာရောင်းချတဲ့စားသုံးကုန်တွေအပေါ်မှာအခွန်တွန်းမြေကောက်ခံဖို့ပြင်ဆင်နေတယ်လို့ပြည်တွင်းအခွန်ဦးစီးဌာနကပြောဆိုပါတယ်ဒီအတွက်ဆွေးနွေးတိုင်ပင်မှုတွေစတင်လှုပ်ဆောင်နေပြီးဒီနှစ်အတွင်းမှာကောက်ယူနိုင်ဖို့စီစဉ်သွားမယ်လို့လည်းဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြပေးပါမယ်ရှင်
2015ခုနှစ်ပြည်ထောင်စုဆိုင်ရာအခွန်အခောက်ရှင်းလင်းပွဲအခမ်းအနားမှာရန်ကုန်တိုင်းဒေသကြီးအခွန်ဦးစည်းမှုဦးကျော်တန့်လွင်ကပြောဆိုလိုက်တာပါ။လလောမှာတော့ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေမှာစားသုံးခွန်ကောက်ခံမှုမှာအောင်မြင်မှုတွေရှိကြောင်းအခွန်ကောက်ခံမှုမှာနှစ်စဉ်တိုးတက်လျက်ရှိပြီး2012မှာအခွန်ကောက်ခံရရှိမှုကျပ်တန်းပေါင်း1300ရှိရာမှ2014ခုနှစ်မှာကျပ်တန်းပေါင်း3200အထိတိုးတက်လာခဲ့တယ်လို့ဦးကျော်တန်လွင်ကပြောပါရယ်လက်ရှိမှာစားသုံးခွန်လို့ခေါ်တဲ့ကုန်တွယ်လုပ်ငန်းကိုကောက်ခံမှုမရှိတဲ့စားသောက်ဆိုင်32ဆိုင်ကိုအရေးယူဆောင်ရွက်လျက်ရှိကြောင်းအရေးယူလာမှာပထမအကြိမ်ပြက်ကွက်မှုအတွက်ဒဏ်ငွေ2သိန်းဒုတိယအကြိမ်ပြက်ကွက်မှုအတွက်ဒဏ်ငွေ5သိန်းတတိယအကြိမ်ပြက်ကွက်မှုအတွက်ဒဏ်ငွေ8သိန်းနဲ့တတိယအကြိမ်ထပ်ပြက်ကွက်ပါကဒဏ်ငွေ10သိန်းအထိဒဏ်တက်ရိုက်လျက်ရှိတယ်လို့သူကခုလိုပြောပါရယ
်ဟုတ်ကဲ့ရရှိမှုကတို့ကနှစ်ဆလောက်တက်တာနော်နှစ်ဆလောက်တက်တာပေါ့ဒီနှစ်မှာဆိုတော့ဘောအေဘီလာအမီအေဘီလိုလာမျိုးတော်မှာ26တန်းနေ160လောက်ရတယ်အခုပြောရရင်တော့ဟိုရင်းတော့100လောက်ရတဲ့ဟာအခုက900လောက်ရတယ်ဆိုတော့ကောက်ခံရရှိမှုတော့တက်လာတော့တည်ကြပါပြီလိုက်နာမှုကိုပြန်ကြည့်တော့လေလိုက်နာမှုဒီ ဘိုးဘွားတော့ဘာရှိမလဲ20ရာခိုင်နှုန်း30ရာခိုင်လိုက်လာတာပေါ့နော်ဟိုဒီဘက်ဘိုင်းမှာတော့တော်တော်များများနေကတ်လာပြောရရင်တော့10ဆောင်ပြည်သား10ဆောင်ထွက်သွားတယ်ဆိုရင်တော့10ဆောင်လုံးတော့မလွတ်တော့အဲ့လိုအနေထားလေးလို့ရှိရလွတ်တာလေးရှိကောင်းရှိမှာပေါ့နော်ဒါလည်းရှိမှာ
ဒီနှစ်မှာအခွန်ကောက်ခံမှုတွေကိုတက်မှတ်လှုပ်ဆောင်နေတယ်လို့ပြည်သူတဦးချင်းစီအနေနဲ့အခွန်ပေးဆောင်မှုနှုံသားတွေကိုလည်းဒီနှစ်တော်တွင်းမှာ short ပေါ့ပေးထားတာတွေလည်းရှိတယ်လို့အလဲအလက်အခွန်တန်းများဆိုင်ရာအခွန်ရုံးတက်မှာဒေါခင်ရမုံအောင်ကပြောပါတယ်လူတူးချင်းစီလိုက်ရရှိတဲ့လစာအပေါ်ပေးဆောင်ရတဲ့ဝင်ငွေကွန်အပေါ်မှာခန်းစား권တက်တာ권တွေကိုထပ်တိုးမြင့်ပေးထားတယ်လို့သူကပြောပါတယ်ထပ်တိုးအနေနဲ့အရင်နှစ်တွေမှာခန်းစား권မပေးထားတဲ့မိဘတဦးချင်းစီအပေါ်မှာအစ်စ်အနေနဲ့ထပ်တိုးထားတယ်လို့ဒေါခင်ရမုံအောင်ကပြောပါတယ်မိဘတဦးကို10သိန်းအထိခန်းစား권ပေးထားတယ်လို့လည်းသူကပြောပါတယ်ခွန်တန်းတဦးအနေနဲ့မိဘနှစ်ဦးရှိပါကခန်းစား권သိန်း20 short ပေါက်ပြီးပို့တဲ့ဝေမသာဝင်ငွေ권ပေးဆောင်ရတော့မှာဖြစ်တယ်လို့သူကအခုလို့ပြောပါတယ
်ဒီကြောက်လာတော့ဦးနှစ်ကမပါခဲ့တဲ့သူနေမိဘအတွက်ဖြစ်တာပေါ့နော်အဲ့ဒါကိုဦးနှစ်ကမရှိခဲ့ပါဘူးဒီနှစ်2015မှာကျမတို့သူနေမိဘအတွက်ကျမတို့ဆယ်ပေးအခုကအင်တာဘက်ရဲ့ဖြစ်တာပေါ့ဒီကတော့အင်တာဘက်ကိုမားတရားလို့ကျမတို့ဆယ်ပေးချီသူနေတာပါတယ်သာသမီတက်ကို300လို့ပြောမားတရားချီသူနေတာ
ဒီပြင်ရက်ပေါင်း183ရက်ထက်ရောနေပြီးမြန်မာနိုင်ငံမှာနေထိုင်တဲ့နိုင်ငံသားတွေအပေါ်မှာအရင်ကဝင်ငွေစုစုပေါင်းရဲ့35ရာခိုင်နှုန်းကိုဝင်ငွေကုန်ကောက်ရမှာဒီနှစ်မှာတော့အရင်နှစ်ကောက်ခံခဲ့တဲ့ရာခိုင်နှုန်းကို100ရာခိုင်နှုန်း short ပေါက်ပေးခဲ့ကြောင်းရေနံနဲ့တဘာဝတန်ငွေလုပ်ငန်းများမှာလည်းမျက်စွန်းငွေပေါ်အရင်က40ရာခိုင်နှုန်းကောက်ခံရခဲ့ရမှာ30ရာခိုင်နှုန်း short ချလိုက်ကြောင်းသူကပြောပါတယ်လက်ရှိချိန်မှာတော့အခွန်ကောက်ခံရရှိမှုဟာနှစ်စဉ်တိုးတက်လျက်ရှိပြီးအရင်ကထက်အခွန်တန်းရှောင်မှုတွေနည်းသွားတယ်လို့ပြည်တွင်းအခွန်များဦးစီးဌာနကပြောဆိုထားပါတယ
်မြန်မာနိုင်ငံမှာစားသုံးခွင့်တိုးမြင့်ကောက်ခံမှုပြင်ဆင်နေတဲ့အကြောင်းကိုမမေကာတင်ပြပေးခဲ့တာပါဒီကနေ့ညနေအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VUE TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကတလဲကြီးညာပေးပါအောင်မယ်ရှင်
ဝါရှင်တန် DC မြို့တော်အရှိတောင်ပိုင်းမှာရှိတဲ့ရေတပ်ဝင်းထဲမှာအခုမကြာသေးခင်ကပဲတနက်နဲ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တယ်လို့သတင်းတွေမှာကြေညာနေပါတယ်။ဒဏ်ရာရသူတွေလည်းရှိနေတယ်လို့ပြောပေမဲ့အခုထိအတိအကျဘာမှမသိရသေးပါဘူး။တနက်ပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းအတည်ပြုနိုင်ပြီးရေတပ်ဝင်းပတ်ဝန်းကျင်ကိုတာဝန်ခံတွေကပိတ်ဆို့ထားတယ်လို့လုံခြုံရေးရဲတွေလည်းအများပြားချထားတာပါ။ပြစ်ခတ်သူဟာတယောက်တည်းလို့ယူဆပေမဲ့တခြားပါဝင်ပတ်သက်နိုင်သူတွေကိုလည်းစုံစမ်းနေတာဖြစ်ပါတယ်။ဒီနေရာမှာပဲ2013ခုနှစ်တုန်းကလည်းပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတေဆုံးဒဏ်ရာရသူတွေရှိခဲ့တာပါ။အမေရိကန်နိုင်ငံမှာဇူလိုင်4ရက်လွတ်လပ်ရေးနေ့နီးလာပြီးဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုအတွက်လုံခြုံရေးသတိထားဖို့အတွက်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသရေပြင်မှာကြီးမားတဲ့လှိုင်းလုံးကြီးတွေကြောင့်ဂရုသင်္ဘောတစ်စင်းတိမ်ပေါက်သွားခဲ့ပြီးလူပေါင်း36ဦးတေဆုံးခဲ့ရတယ်လို့အများပြားလည်းပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။လူပေါင်း189ယောက်တင်ဆောင်လာတဲ့သင်္ဘောဟာအော်မတ်မြို့ကမ်းခြေနဲ့10ကီလိုမီတာဝေးတဲ့နေရာမှာဒီကနေ့တိမ်ပေါက်သွားတာဖြစ်ပါတယ်။အရှိတောင်အာရှဒေသရင်းတရားဝင်ရွှေ့ပြောင်းသူများဆိုင်ရာနိုင်ငံဖြတ်ကျော်ရာဇဝတ်မှုများနဲ့ပတ်သက်ပြီးအာဆီယံပါလီမန်များများအရေးပေါ်အစည်းအဝေးကိုမလေးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပပါတယ်။မြန်မာနိုင်ငံကထွက်လာတဲ့ဆိုတော့ရိုဂျာအရေးကိစ္စကိုတော့အထူးချက်မခံနိုင်ကြောင်းထည့်သွင်းဆွေးနွေးမသွားပါဘူး
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာပါ။ဇူလိုင်လ2ရက်ကြာသပတေးနေ့ညနေခင်း VUE TV စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျမကတော့ခင်ဗျထွေးပါရှင်။ View American တန်ရဲ့ကြာတာရင်းနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှာကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.